သမရဦးသိန်းစိန်ဟာမနေ့တုန်းကသမရဦးဘာမနဲ့အီဘီရောမှာတွေ့ဆုံစဉ်မှာပဲအမေရိကန်နိုင်ငံရဲ့ဌာနကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီတွေပေးဆောင်နေတဲ့ကိစ္စကိုကြေညာချက်တရထုတ်ပြန်ပါတယ်။လက်ရှိသမရဦးသိန်းစိန်ရဲ့ရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအမေရိကန်ပြည်တော်စုအနေနဲ့အသိမှတ်ပြုတဲ့အကြောင်းပြောပြီးတော့ဒီမြန်မာနိုင်ငံတွင်းကနိုင်ငံရေးစီးပွားရေးလူမှုရေးအထွေထွေဒီအသွင်ကူးပြောင်းမှုလုပ်ငန်းတွေအရှင်ဟုန်ကောင်းလာစေဖို့အတွက်အမေရိကန်ပြည်တော်စုအနေနဲ့အကူအညီဆောင်ရွက်ပေးနေတဲ့ထောက်ပံ့ကိစ္စတွေကိုဖော်ပြတာပါ။ဒီထဲမှာတော့ဒီ American Soya Agency တွေအဆင့်မြင့်ပညာရေးဆိုင်ရာဖွဲ့စည်းတွေနောက် American စီးပွားရေးလုပ်ငန်းကြီးတွေနောက်အစိုးရမဟုတ်တဲ့ဖွဲ့စည်းတွေအနေနဲ့အကူအညီတွေပေးပြီးတော့မြန်မာအစိုးရနဲ့ပူးတွဲဆောင်ရွက်မှုတွေလုပ်သွားနေတယ်လို့ပဲ American Soya ဘိုင်းအနေနဲ့လည်းမြန်မာအစိုးရနဲ့ရောအခြားဒီအရက်ဖက်ဆိုင်ရာလူမှုအဖွဲ့စည်းတွေနဲ့ပါပူးတွဲလုပ်တဲ့အစီအစဉ်တွေနိုင်ငံခြားအထောက်ပံ့တွေပေးသွားဖို့လည်းဖော်ပြပါရှိပါတယ်။လာမယ့်ဒီ2015ခုနှစ်ရွေးကောက်ပွဲဟာယုံကြည်စိတ်ချပြီးတော့လွတ်လပ်မျှတမှုရှိဖို့အတွက်ရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးသွားမယ်ဆိုတာပါရှိတယ်လို့ပဲပညာရေးဆိုင်ရာနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားမှာဒီ Fulbright Program အပြင်ရန်ကုန်မှာရှိတဲ့ American တန်ရုံအနေနဲ့မြန်မာကျောင်းသားတွေအတွက် American တက္ကသိုလ် College တွေမှာဝင်ရောက်နိုင်ဖို့လိုအပ်တဲ့အချက်လက်တွေဆောင်ရွက်တာမျိုးတွေလုပ်ဆောင်နေတဲ့ဆိုတဲ့ကိစ္စကိုလည်းပါရှိပါတယ်။တချင်ထဲမှာဒီအခြားပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ပါရှိတယ်လို့ပဲအခြားလူမှုအထောက်အကူပေးရေးအစီအစဉ်တွေဆောင်ရွက်နေတဲ့အကြောင်းကိုလည်းရေးသားဖော်ပြထားပါတယ်။